မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတန်းမကြီးနေရာအတွက်အခြေတင်ဖြစ်စရာကိစ္စတွေအပါအဝင်မြန်မာရေးအာရုံစိုက်ခံရမယ်လို့ခန့်မှန်းနေချိန်မှာပဲကုလသမဂ္ဂကမြန်မာရေးစီးပွားရေးရောက်ဆောင်ရွက်ပေးဖို့မြန်မာရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာပါစတေမာလာဆစီရဲ့စနေနေ့မွန်လွယ်ပိုင်းဝါရှင်တန်ဒီစီမြန်မာတန်ရုံစစ်တန်ရုံရှိတော့မှာတွားရောက်ဆန္ဒကြကြတဲ့မြန်မာရေးလှုပ်ရှားသူတွေကတော့ကုလသမဂ္ဂအနေနဲ့မြန်မာရေးကိုထိရောက်စွာကန့်တွဲဖြည့်ရှင်းတင့်မီလို့တိုက်တွန်းကြောင်းဆန္ဒပြပွဲဥဆောင်သူဥယင်အေးကပြောပါတယ်
။ကမ္ဘာကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့ကိုယ်စားပြုတဲ့မြန်မာပြည်ပြည်သူကိုယ်စားလှယ်ဥချုံမိုးထုံးနေရာကိုစစ်ကောင်စီကနေတော့ကျွန်တော်ပါစနာဒီစီမှာရှိတဲ့စစ်တပ်ရုံးကစစ်တပ်ဘူးဥအောင်သူရင်ကိုစားတော့စူးစမ်းနေတာရှိရ။အဲဒီကိစ္စအတွက်ကျွန်တော်တို့လည်းလုံးဝလက်မခံဆိုတာကိုကျွန်တော်ကြတာအနေနဲ့ဒီမှာရှိတဲ့အင်အားစုတွေကစုယုံပြီးဆန္ဒပြတာဖြစ်တယ်။ဒါအပြင်ကိုယူလိုက်တဲ့မြင်းရှင်ကမ္ဘာကုလသမဂ္ဂအနေနဲ့မြန်မာပြည်မှာအခုဆိုလို့ချင်းမတရားအာဏာသိမ်းတော့လူတွေတက်ဖြတ်လာရထောင်ကျော်နေပြီလက်ပလောမှာဆိုပို့ဆိုးတာကျေးရွာတွေကျေးရွာတွေမြေရှုပ်ပြီးတော့အစ်မကြည့်သူတို့တတ်ပြစ်နေတဲ့ကိစ္စလူငယ်တွေကိုလိုက်ခန်းနေတဲ့ကိစ္စကျွန်တော်တို့ဒီစစ်ကောင်စီရဲ့လုပ်နေတဲ့လူခွင့်ရေးချိုးဖောက်မှုလူသားမျိုးနဲ့စုပေါင်းမှာကျူးလွန်တဲ့အကျင့်မှုတွေဒီလိုဖြစ်တွေကိုကမ္ဘာကုလသမဂ္ဂညီလာခံမှာဖော်ထုတ်ပြီးတော့ resolution တွေကိုချမှတ်ပြီးတော့ပြင်းထန်တဲ့အရေးယူဖို့အတွက်ကိုကျွန်တော်တို့တောင်းဆိုတာဖြစ်ပါတယ်
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ Convention Center ရှိမှာမြန်မာရေးလှူရှားသူတွေစနေနေ့နေ့လယ်ပိုင်းကစုဝေးဆန္ဒပြကြပြီးမြန်မာပြည်သူအများစုလိုလားတဲ့တန်အမကြီးကိုကုလသမဂ္ဂကအတိအမှတ်ပြုနေရာပေးဖို့နဲ့ကနေဒါအစိုးရကလည်းမြန်မာအရေးကိုထိရောက်စွာပံ့ပိုးကူညီဖို့တောင်းဆိုရာကြောင်းဆန္ဒပြပွဲမှာပါဝင်တဲ့အမျိုးသားဇင်ဟန်ကပြောပါတယ်။ခနေ
ဒါအစိုးရအနေနဲ့ဒီUN မှာ NGO ကအထက်မှပြဖို့တကောကိုပုံမှန်ပြီးထောက်ခံပေးဖို့အတွက်ရေဒီတောင်းဆန်းစုကြည်နဲ့ဦးဝင်းရင်းနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုအမြဲဆုံးပြန်လွှတ်ပေးဖို့ရင်ဒီမှာနိုင်ငံကဒီကတ်ဝဲဝင်နေတဲ့ PDF ဖွဲ့ပြီးရော NGO ဆိုတာကိုပံ့ပိုးကူညီပေးဖို့ဆိုတော့အတိအကျဒီကလေးအစိုးရကိုတောင်းဆိုချင်တာပေါ့နော်ဦးကျော်မိုးချွန်အနေနဲ့ UN မှာပို့ပြီးတော့ဒီအန်ယူဂျီဆိုရကိုပို့ပြီးတော့စူဂါကျူနာရဲ့အတွက်ပို့ပြီးကြောနိုင်ဖို့အတွက်ကိုထောက်ခံပေးဖို့အတွက်လည်းပြောချင်တာပ
ါဥရောပတိုင်းတွေကနယ်သာလန်နိုင်ငံမှာတော့ရန်ကုန်ငွေရှာတဲ့အနေနဲ့ Bike for Burma မြမအရေးစပင်းစည်းပွဲကိုနယ်သာလန်မြန်မာ Solidarity အဖွဲ့ကဥဆောင်လုပ်ခဲ့တယ်လို့ဒီစပင်းစည်းပွဲမှာပါဝင်တဲ့မြမအကြောင်းသူမတ်ထိုင်နန္ဒာလင်းကရှင်းပြပါတယ်
ဒီ Bike for Burma ပွဲကတော့နယ်သာလန်နိုင်ငံသားတွေကမြန်မာနိုင်ငံတော်လှန်ရေးအတွက်ပြည်သူ့ကို online ဆုပ်တဲ့ပွဲဖြစ်ပါတယ်။အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကနေရောသူအန်ဖရာနေပဲဖြစ်ဖြစ်တခြားမျိုးကနေဖြစ်ဖြစ်စပိန်ရှိလာပြီးတော့ Ultrasa University ကတည်းကမှကျပါအဲ့မှာစကားပွဲစကားပွဲဝင်ဆွေးနွေးတာတွေလုပ်ပြီးတော့ကြားတဲ့ရန်ကုန်ငွေတွေကိုမြန်မာနိုင်ငံပြန်ပေါ်လာဖြစ်ပါတယ
်။စပိန်ရှိတဲ့အဖွဲ့တွေဟာ Amsterdam မြို့ကနေစနေနေ့မနက်ပိုင်းမှာစတင်ထွက်သွားပြီးနေ့လယ်တနင်္လာမှာသူနေဝဲလုံးမဲ့ Utrecht တက္ကသိုလ်မှာဆွေရပြည့်ခီးဆုံးရပါတယ်မြမရေးရမုံဝေချာတဲ့စပင်းစည်းပွဲကိုနယ်သာလန်နိုင်ငံသားအများစုအပါအဝင်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြမတွေပါစုစုပေါင်း250မိပါပါဝင်ဆင်နွှဲခဲ့ပြီးမြမရိုးရအစားအသောက်တွေလည်းရောင်းချခဲ့ကြပါတယ်ခင်ဗျာ